ရိုဟင်ဂျာမိသားစုတစုပထမဆုံးအနေနဲ့ဌာနေပြန်လည်ဝင်ရောက်လာတယ်လို့မြန်မာအစိုးရကမနေ့စနေနေ့မှာကြေညာပါတယ်။မောင်နှော့ဒေသအကြမ်းဖက်မှုတွေကြောင့်နေရဆွန့်ခွာထွက်ပြေးသူမိသားစုတခုတောင်ပြိုလက်ဝဲပြန်လည်လက်ခံရေးစခန်းကိုဝင်ရောက်လာတာလို့အစိုးရကသတင်းထုတ်ပြန်ခဲ့တာပါ။ဌာနေပြန်လာမဲ့ရိုဟင်ဂျာတွေအတွက်လုံခြုံရေးစိုးရိမ်ချက်ကိုမဖြေရှင်းရသေးတာကြောင့်အခုဆောင်ရွက်ချက်ကလူတွေအယုံဆိုင်လာအောင်ဖန်တီးဆောင်ရွက်ချက်သာဖြစ်တယ်လို့အခွင့်အရေးလှုပ်ရှားသူတွေကပြောဆိုနေကြပါတယ်။မြန်မာနိုင်ငံကအခြေအနေတွေဟာဘေးကင်းလုံခြုံမှုရှိရှိဂုံတိတ်ခံတဲ့အညီဖြစ်ပြီးရေရှည်ခံမဲ့ဌာနေပြန်ရေးအတွက်အခြေအနေမျိုးမရှိသေးဘူးလို့ဒုက္ခသည်များဆိုင်ရာကုလအဖွဲ့ကပြီးခဲ့တဲ့တောက်ချာနေ့တုန်းကပြောဆိုထားတာပါ။မြန်မာဆိုရရဲ့ထုတ်ပြန်ချက်မှာတော့မောင်တော်အကြမ်းဖက်မှုကြောင့်နေရွှန့်ထွက်ပြေးရတဲ့မိသားစုဝင်၅ဦးပြန်လည်ဝင်ရောက်လာတာဖြစ်ပြီးသူတို့ကိုတော့နိုင်ငံတွင်အမှန်တကယ်နေထိုင်ခြင်းရှိမရှိနိုင်ငံသားဖြစ်မှုဥပဒေနဲ့စစ်ဆေးခဲ့ပြီးနိုင်ငံသားစီစစ်ခံမဲ့သူတွေကိုထုတ်ပေးတဲ့ NV ကပ်ပြားတွေထုတ်ပေးခဲ့တယ်လို့ဖော်ပြထားပါတယ်။ပြန်လည်ဝင်ရောက်လာသူ၅ဦးတို့ကတော့မောင်တော်မျိုးကဆွေမျိုးတွေအိမ်မှာယာယီနေရာချထားပေးတယ်လို့လည်းသတင်းမှာဖော်ပြပါတယ်။အစိုးရထုတ်ပြန်တဲ့သတင်းထပ်ပုံမှာတော့အမျိုးသား2ဦးအမျိုးသမီး2ဦးနဲ့ကလေး2ဦးတို့ကိုတွေ့ရပါတယ်ရှင်။